Welcome to the Voice of America in Burmese.
Minglan Naja Mashe. Blue American Diana Tansachakuni, General Lassalia, Jadarini, Yakunai Ganis, and IT season ago, American Biranzu Muro, Washington, DC Gani, Tayai Tolin Bini Babi. Nandomita Nasalin, Nasanga, Tonsa Nitogani, Payunas, and Imarishin.
ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဂျမန်ခီးသွားဆရာတီဆုံးခဲ့တဲ့အချမ်းဖက်မှုကိုလက်တုံပြန်တိုက်ခိုက်မှုတွင်စီးရီးယားနဲ့ယူရိုးနိုင်ငံတွေမှာအားဆစ်သွေးကြောင့်နှစ်ရက်လောက်တည်ဆုံးခဲ့တဲ့အကြောင်းတူရကီကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့
င်ဘာမှာဒုတိယကြိမ်လွှတ်တော်သက်တမ်းအတွက်စတင်ပြင်ဆင်နေတဲ့အကြောင်းကိုအခုလိုနားဆင်ရပါမယ်
။ဒီမှာအလွှတ်တော်လက်ရှိတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကဟိုမတိခင်မှာသူတို့25 26ခေါ်ထားတာဆိုတော့လေအဲ့ချိန်မှာထပ်တဲ့ချိန်မှာဒါကိုယ်စားလှယ်တွေကဟိုဒီမှာဟိုစီလောတဲ့စီမေးတာဆိုလို့ရှိရင်
ဒီလောက်စုလွတ်တော်ရုံကဥတင်ဝါဖြစ်ပါရဲ့ရှင်နိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးသွားမှာပါနောက်တက်လာမယ့်အစိုးရလက်ထက်မှာငင်းချိုင်းရဖို့မျှော်လင့်နေကြောင်းငင်းချိုင်းစာချုပ်မှာလက်မှတ်ထိုးမထားတဲ့တိုင်းရင်းသားအဖွဲ့ရဲ့မျှော်လင့်ချက်တဘာဝရင်းမြစ်တွေခွဲဝေရေးပြည်နယ်တိုင်းနဲ့ဗဟုအစိုးရတို့ရဲ့ခန်းစားခွင့်လုတ်ပိုင်ခွင့်အချို့တွေကိုအခုကျင်းပနေတဲ့ပြည်ထောင်စုငင်းချိုင်းရေးညီလာခံမှာဆွေးနွေးနေပါတယ်လက်ဗရောင်းတောင်ကျေးနီစီမံကိန်းကိုစန့်ကျင်ကန့်ကွက်နေတဲ့ဒေသခံတရားကျော်ကိုတားဆီးတဲ့ရဲတပ်ဖွဲ့ဝင်တွေကြောင့်ဒီပသိမ်မုံရွာကလန်လဲပိတ်ဆို့နေပြီးတော့ခီးတဲ့တွေပါအကြက်တဲနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးပါမယ်ရှင်
ဒီနိုနီရှာနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်သမား9ယောက်ပါဝင်လူခဏဦးတည်ဆုံးခဲ့တဲ့ဘုံနေသနက်တွေနဲ့စီစဉ်တကျတက်ခဲ့မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်ဂျကာတာမြို့ချက်ချန်နေရာကတက်ခဲ့မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လူကြိုးရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတက်ခဲ့တာဖြစ်ကြောင်းလဲ IS အစွန်းရောက်ဖွဲ့နဲ့ဆက်နွယ်တဲ့အောင်မဲ့သတင်းဌာနကပြောဆိုခဲ့တာပါအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူအန်တွန်ချာလီယန်ကတော့တက်ခတ်မှုနောက်ကွယ်မှာ IS ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုပါဝင်နိုင်ပြီးမကြာသေးရင်တုန်းကပြင်သစ်နိုင်ငံမှာကြုံခဲ့ရတဲ့အကြမ်းဖက်တက်ခတ်မှုတွေကိုပုံနှုတ်ကူတာဖြစ်နိုင်တယ်လို့အစိုးရကပြောဆိုခဲ့ပါတယ်။အစင်မြင့်ကုန်တိုက်တွေ၊ဇိမ်ခံဟိုတယ်တွေ၊တန်ယုံတွေနဲ့တခြားရုံးဆောင်မှုတွေရှိတဲ့နေရာမှာဒီကနေ့မနေ့ပိုင်းကတက်ခတ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါ။စုစုပေါင်းပောက်ကွဲမှု6ခုဖြစ်ပွားခဲ့ကြောင်းလည်းသတင်းတွေကဖော်ပြပါတယ်။ဒီနောက်မှာတော့အကြမ်းဖက်တက်ခတ်သူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလည်းအပြင်းထန်ဖြစ်ပွားခဲ့ပါတယ်။မော်လမိုင်းမှာတော့အကြမ်းဖက်သမား9ဦးစလုံးတိစုံပြီးတက်ခတ်မှုအဆုံးသတ်သွားကြောင်းအာဏာပိုင်တွေကကြီးညာခဲ့တာပါကနေဒါနိုင်ငံသား2ဦးပါဝင်အရသား2ဦးတိစုံကြောင်းရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်တဲ့နေရာတစ်ခုကိုရဲတပ်ဖွဲ့ကရှင်းလင်းရမှာတော့မပောက်ကွဲသေးတဲ့ဘုံကြီးတစ်လုံးဘုံသေး5လုံးတွေ့ရတယ်လို့လည်းရဲကပြောပါတယ်အင်ဒိုနီးရှားသမ္မတနန်တော်နဲ့မလမ်းမကမ်းမှာဖြစ်ခဲ့တဲ့တက်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲကန်သူတွေရဲ့လက်ချက်ဖြစ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကပြစ်တင်ရှုတ်ချခဲ့တယ်လို့အာဏာပိုင်တွေကအခြေအနေကိုထိမ့်သိမ်းနိုင်မှုကြိုးစားနေပြီးလူမှုအနေနဲ့တတိယရင်ရှိကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဂျကာတာမြို့တော်ကအမေရိကန်တန်ယုံကတော့တောက်ချာနေသည့်ပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာဂျာမန်ခီးသွားဆဲဦးတေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအတွက်လက်တုံပြန်တဲ့အနေနဲ့စီးရီးယားနဲ့အီရတ်နိုင်ငံကစစ်စင်ရေးတွေမှာ IS အစွန်းရောက်200လောက်တေဆုံးခဲ့တယ်လို့တူရကီအစိုးရကပြောဆိုလိုက်ပါတယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာလူ6ဦးတေဆုံးပြီး39ယောက်ဒဏ်ရာရသွားတဲ့ဘုံးခွဲတိုက်ခိုက်မှုဟာတော့တရားမဝင်ကာရစ္စတန်အလုသမားပါတီ PKK အဖွဲ့ကစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့အာဏာပိုင်တို့ကဒီကနေ့မှပဲပြောပါတယ်ဒီယာဘာကီယာပြည်နယ်စီနာမြို့မှာဗုဒ္ဓဟူးနေ့ညဘက်ကဖောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ရဲစခန်းတစ်ခုရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေနေတဲ့အဲ့ဒီနားကအင်အားတွေကိုပစ်မှတ်ထားတိုက်ခိုက်တာလို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြပါတယ်။အဲ့ဒီနေရာကိုစစ်သွေးကြတွေကတနက်တည်းနဲ့လည်းပစ်ခတ်တိုက်ခိုက်ပါတယ်။တူရကီတောင်ပိုင်းမှာ PKK အဖွဲ့ကိုတူရကီအစိုးရစစ်တပ်ကဇူလိုင်လကစပြီးထိုးစစ်အစ်စ်တစ်ခုနဲ့တိုက်ခိုက်နေတာပါ။အဲ့ဒီထိုးစစ်ကြောင့် PKK နဲ့အစိုးရချာနှစ်နှစ်ကျော်ကြာအပြည့်ခတ်ရက်စဲရေးအဆုံးသတ်သွားပါတယ်။စစ်သွေးကြွတွေတယောက်မှမကြံတော့တဲ့အထိဆက်ပြီးခြေမှုန့်သွားမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကနိုဝင်ဘာလမှာအခိုင်အမာထပ်ပြောပါတယ်။တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့က PKK ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။တူရကီအစိုးရနဲ့ PKK အဖွဲ့ချာပြစ်ပခါကြောင့်1984ခုနှစ်ကတည်းကဆိုရင်လူ4000တေဆုံးခဲ့ရပြီဖြစ်ပါတယ
်။ကျူးဘားနိုင်ငံကွန်နနမိုပင်လယ်ော်ကအမေရိကန်ချင်းစကမ်းမှာထိမ့်သိမ်းထားတဲ့ယေမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တပ်ရက်ခန့်ချက်အရယာယီနေထိုင်ခွင့်ပြုဖို့ အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်တင်ဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနအရာရှိတူကတော့ထိမ့်သိမ်းထားသူ10ဦးကိုဒီကနေ့အရှိလေဗန်ဒေတာပို့ဆောင်မှာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောဆိုထားပါတယ်။ထိမ့်သိမ်းထားသူတွေကိုသမ္မတဘရက်အိုဘားမားဆွေးရလက်ထက်မှာပြောင်းရွှေ့ပေးနေတဲ့အထက်အများဆုံးဖြစ်တဲ့ဒီချိန်နဲ့ဆိုရင်တော့ဂွန်တနမိုအချင်းစကန်ကနေလွှဲပြောင်းပေးလိုက်သူစုစုပေါင်း14ဦးထိရှိသွားပါပြီ။ထိမ့်သိမ်းထားသူတွေကနောက်ထပ်3ယောက်ကိုလည်းဒီလာနောက်မှမှတက်မှန်လွှဲပြောင်းပေးဖို့အမေရိကန်ဆွေးရကစဉ်းစားနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဂွန်တနမိုအချင်းစကန်ကိုပိတ်ပစ်ဖို့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းသမ္မတအိုဘားမားကအင်္ဂါနေ့နိုင်ငံတော်ခြေပြတ်မိန့်ခွန်းမှာပြောကြားခဲ့ပြီးနောက်မှာပဲထိမ့်သိမ်းထားသူတွေကိုဒီကနေ့ထပ်မံလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။သမ္မတကတော့ဂွန်တနမိုအချင်းစကန်ကအကုန်ကြများပြီးလူလဲမလူအပ်တယ်လို့အမေရိကန်ရဲ့ရန်သူတွေလူသူစုဆောင်းမှုစီးယုံစရာအကြောင်းအရာတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်
။ Syria နိုင်ငံကတိုက်ပွဲတွေကြားပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကိုဒီသတင်းပတ်အစောပိုင်းမှာပထမဆုံးအချိန်ပေးပို့ခဲ့ပြီးနောက်အကူအညီပေးရေးရှင်တန်းတွေဒီကနေ့လဲထပ်မံဝင်ရောက်ခဲ့ပါတယ်။အကူအညီပေးရေးရှင်တွေဟာမက်ဒါယာ4နဲ့ကီဖရာယာမြို့တွေကိုတွားရောက်ခဲ့ကြတာဖြစ်တဲ့အကြောင်းကုလသမဂ္ဂဆီးရီးယားလာချန်ညီအဖွဲ့တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာချက်ချင်းညီအဖွဲ့ကပြောပါတယ်။ပထမအတော့အကူအညီပေးရေးပစ္စည်းတွေပေးပို့ခဲ့တဲ့ကားတွေကတော့ဒီမြို့၃မြို့ကိုတနင်္လာနေ့တုန်းကရောက်သွားခဲ့ပါတယ်။လက်ဗနန်နယ်စပ်အနီးလူဦးရေ42,000လောက်ရှိတဲ့မက်ဒါယာမြို့ကိုတော့ဆီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကိုဆန့်ကျင်တော်လှန်နေတဲ့သဘုံတွေကထိန်းချုပ်ထားပြီးအစိုးရတပ်ဖွဲ့တွေကလမ်းနဲ့ချီဖိတ်ဆို့ဝန်းရံခံနေရတာဖြစ်ပါတယ်။ဖိုးရနဲ့ကီဖရာယာမြို့တွေကတော့အတိုက်အခံသဘုံတွေဝိုင်းထားကြတာပါ။မက်ဒါယာမြို့ကစားနပ်ရိက္ခာပြတ်လတ်မှုကြောင့်တေဆုံးသူတွေရှိတယ်လို့ကုလသမဂ္ဂနဲ့တခြားသူတွေကပြောဆိုထားကြပေမဲ့ကုလသမဂ္ဂဆိုင်ရာဆီးရီးယားသံအမတ်ကြီးကတော့မဟုတ်မှန်ကြောင်းညှင်းဆန်ထားပါတယ်။စေကုသမှုခံယူနိုင်ဖို့မြို့ကနေအရေးပေါ်ရွှေ့ပြောင်းမပေးနိုင်ရင်တေဆုံးနိုင်တဲ့သူ400လောက်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့အကြီးအကဲကပြောဆိုခဲ့သလိုနိုင်ငံတကာချက်ချင်းဒီကော်မတီ ICRC ပြောခွင့်ရသူကလည်းရင်းနာစရာကောင်းတဲ့အခြေအနေနဲ့ကြုံနေရတယ်လို့မှတ်ချက်ပေးခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့ရှေ့သတင်းပတ်ထဲရှေ့11ဒေသခီးစဉ်ဟာတရုတ်နိုင်ငံကရှေ့11ဒေသမှာအဓိကအခန့်ကဏ္ဍကပါဝင်မှုရည်ရွယ်နေကြောင်းပြတ်တနေတယ်လို့အကြက်ခတ်တွေသုံးသပ်နေပါတယ်တရုတ်သမ္မတရဲ့ခီးစဉ်အတိအကျကိုတော့အစိုးရကတရားဝင်မကြေညာသေးပါဘူးဒါပေမဲ့လည်းအီရန်နဲ့အီဂျစ်နိုင်ငံတွေကအစိုးရပိုင်းသတင်းအေဂျင်စီတွေကတော့ခီးစဉ်ကို20ရက်နေမှာစတင်မယ်လို့ဖော်ပြနေကြပါတယ်ဒါဆိုရင်အီရန်နဲ့အီဂျစ်နိုင်ငံတွေကိုတရုတ်သမ္မတတူ12နှစ်အတွင်းပထမဆုံးအကြိမ်သွားမဲ့ခီးစဉ်လည်းဖြစ်ပါတယ်တရုတ်သမ္မတဟာဆော်ဒီအာရေဗျနိုင်ငံကိုဝင်ရောက်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်တရုတ်နိုင်ငံကတော့အရှေ့အလယ်ပိုင်းဒေသကြီးမှာပုံမစိတ်ဝင်စားလာနေတဲ့သဘောထားလေးကိုမချသေးရင်ကစလို့စတင်ပြသလာနေပါတယ်အာရဗျကဘာနဲ့ပတ်သက်တဲ့မူဝါဒရေးရာစာရမ်းတစ်စောင်ကိုလည်းပထမဆုံးအကြိမ်ဖြစ်မနေ့တုန်းကပဲတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်
တရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့လူခွင့်ရေးလှုပ်ရှားသူရှင်းနေတွေကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြည်တွင်းရေးဝင်မဆွတ်ဖို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်နိုင်ငံတော်ကနှောက်ယှက်ဖြည့်ဆည်းမှုအပါအဝင်ဆွဆွဲချက်တွေနဲ့မကြားသေးခင်ရက်တွေကပဲရှင်းနေကိုရောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းတရုတ်လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမတ်ဒေါနာကတော့တရုတ်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ဖို့ကြိုးစားရင်းဖမ်းဆီးခံခဲ့ရတဲ့ရှင်းနေတွေနဲ့တခြားသူတွေအပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြီးချက်ချင်းပြန်လွှတ်ပေးဖို့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့တာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟုန်လီကတော့တရုတ်နိုင်ငံရဲ့တရားစီရင်ရေးစနစ်ကိုပြည်ပအစိုးရတွေအနေနဲ့လေးစားဖို့နဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဖို့ဘေကျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါပပျောက်သွားပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်တာကြောင့်အနောက်အာဖရိကဒေသမှာရောဂါဖြစ်ပွားခဲ့တဲ့အထူးကသုံးနိုင်ငံမှာရောဂါကင်းစင်သွားပါပြီ လိုက်ဗီးရီးယားမှာရောဂါကူးစက်မှုအသေးမတွေ့တာ42ရက်ကြာဒီကနေ့မှာပဲ WHO ကကြေညာလိုက်တာပါ။အောင်မြင်မှုမှတ်တမ်းထူနိုင်ခဲ့ပေမဲ့နောက်ထပ်ရောဂါကူးစက်ပြန့်နှံ့မှုလေးတွေထပ်ဖြစ်နိုင်သေးတာကြောင့်အနည်းငယ်ဆက်လက်စောင့်ကြည့်သွားဖို့လဲ WHO ကနှိုးဆော်ထားပါတယ်။ Ebola ရောဂါပိုးထပ်ဖြစ်လာတာမျိုးကိုတားဆီးဖို့သိနိုင်မှုနဲ့တုံ့ပြန်လုံဆောင်ရေးတွေမှာလိုက်ဗီးရီးယားနိုင်ငံကို WHO ကဆက်ပြီးအကူအညီပေးသွားမယ်လို့လဲလိုက်ဗီးရီးယားနိုင်ငံဆိုင်ရာ WHO ကိုယ်စား Alex Garcia ကကတိပြုပြောကြားခဲ့ပါတယ်။လိုက်ဗီးရီးယားမှာ Ebola ကင်းရှင်းရောက်ကျင်ညာတာဒီချိန်နဲ့ဆို3ချိန်ရှိတော့ပါပြီ။
အမေရိကန်ပါဝါဘောတီရဲ့စံချိန်တင်ဒေါ်လာတန်1500ထီစုကြီးကိုအမေရိကန်အနောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားတောင်ပိုင်းပြည်နယ်တွေဖြစ်တဲ့ Tennessee နဲ့ Florida ပြည်နယ်တွေကပေါက်သွားပါတယ်။ထီစုကြီးပေါက်သွားတဲ့ထီလက်မှတ်တစ်စောင်ကတော့ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ပြင်ကချမ်းသာကျွားတဲ့ Chino Hills မြို့က 7-11 စတိုးဆိုင်ကနေဝယ်ယူသွားခဲ့တာဖြစ်တယ်လို့မနေ့ဗုဒ္ဓဦးနေ့နောက်ပိုင်းမှာကယ်လီဖိုးနီးယားထီဌာနရဲ့ပြောခွင့်ရတဦးဖြစ်တဲ့ Alex Traverser ကပြောပါတယ်။နောက်ထပ်ထီစုကြီးပေါက်သွားတဲ့ Tennessee နဲ့ Florida တို့ကအယောင်ဆိုင်တွေကိုတော့မသိရသေးပါဘူး။ထီပေါက်သူတွေရဲ့နာမည်တွေနဲ့အသေးစိတ်အချက်အလက်တွေလည်းထုတ်ပြန်မှုမရှိပါဘူး။ထီလက်မှတ်တစ်စောင်ရဲ့ပေါက်နိုင်ခြေက 192.2 တန်းထဲမှာတစပဲရှိပါတယ်။ Powerball ထီပေါက်ခဲ့ချသူတွေစုချင်းငွေကိုအငြင်းမြခွဲဝေယူကြရမှာလည်းဖြစ်ပါတယ်။ထီပေါက်ခဲ့ချသူတွေအနေနဲ့အခွန်အများအပြားဆောင်ပြီးထီစုကိုတလုံးတစ်ခဲတည်းထုတ်ယူနိုင်သလိုအခွန်ဆောင်ရမှုတက်တာစီမဲ့29နှစ်တာကာလအတွင်းနှစ်စဉ်အချိန်ခွဲပြီးတော့လဲထုတ်ယူနိုင်ပါတယ်။ Powerball ထီလက်မှအယောင်ကစံချိန်တင်မြင့်တက်ခဲ့တာကြောင့်စုချေးကပိုပြီးများလာတာဖြစ်ပြီးစုချေးကြီးလာလို့လက်မှတ်တွေလဲပိုပြီးရောင်းချခဲ့ရတယ်လို့ထီလုပ်ငန်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုထဲကပြည်နယ်90လို့မှအများစုကထီလုပ်ငန်းကိုခွင့်ပြုထားပေမဲ့ပြည်နယ်6ခုတို့မှာတော့ခွင့်ပြုမထားပါဘူးရှင
်။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်ကို mobile လက်ကင်ဖုန်းတွေကနေနားဆင်နိုင်သလို VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်ပြင်ဆင်နေကြတာကိုပြောပြပေးသွားမှာပါ။ဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပမယ်ဒုတိယကြိမ်လွှတ်တော်သက်တမ်းအတွက်ပြင်ဆင်မှုတွေစတင်နေပြီလို့ပြည်ထောင်စုလွှတ်တော်တာဝန်ရှိသူတူဦးကပြောပါရယ်ဇန်နဝါရီလ14ရက်နေ့မနေ့ပိုင်းမှာဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုခေါ်ယူပြီးတော့လွှတ်တော်မတ်တွေရဲ့လုံခြုံရေးနဲ့နေရေးထိုင်ရေးတွေအတွက်ကြိုတင်ပြင်ဆင်မှုအစီအစဉ်ခဲ့ကြတာပါ VOA သတင်းတောက်မတ်တင်ကီလင်းကစုံစမ်းတင်ပြထားပါရရှင
်ဟုတ်ကဲ့ပါဒီကနေ့ဇန်နဝါရီလ14ရက်နေ့မနက်ပိုင်းမှာပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်ဦးဆောင်ပြီးပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အပါအဝင်လွှတ်တော်ဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကျင်းပပြီးဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပတော့မယ်လွှတ်တော်တဲ့အတွက်ဆွေးနွေးခဲ့ကြပါတယ်ဒီစည်းဝေးမှာလွှတ်တော်အမတ်အသစ်တွေအတွက်လုံခြုံရေးနဲ့နေရေးထိုင်ရေးအတွက်ပြင်ဆင်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ရုံးကဦးတင်ဝါကအခုလိုပြောပါတယ်
ကျွန်တော်တို့လုံခြုံရေးကိစ္စတွေလာလို့ရှိရင်တက်ဖို့ရေးကိစ္စတွေဒါတွေကိုကျွန်တော်တို့အဆင်ပြေအောင်လို့ကြိုးလုပ်တဲ့ကြီးဝေးပါပဲ။ဒါဝင်ကြီးတွေကလည်းသူတို့ဆောင်ရွက်ထားတဲ့ဟာတွေတင်ပြကြတာပေါ့
။လက်ရှိပထမအကြိမ်လွှတ်တော်အစည်းအဝေးတွေမပြီးခင်တပတ်လောက်မှာကိုယ်စားလှယ်အသစ်တွေကိုကြိုတင်ခေါ်ယူထားတာကြောင့်ကိုယ်စားလှယ်အရေးအတွက်များတဲ့အတွက်နေရေးထိုင်ရေးကြိုတင်စီစဉ်ရတာဖြစ်တယ်လို့ဦးတင်ဝါကအခုလိုဆက်ပြောပါဗျ။
ကျွန်တော်တို့ခေါ်ထားတာလည်းအခုဟာဗာလဲဆိုတော့ဒီမှာအလွှတ်တော်လက်ရှိတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကမဒီကမှာသူတို့25 26ခေါ်ထားတာဆိုတော့လေအဲ့ချိန်မှာထပ်တဲ့ချိန်မှာဒါကိုယ်တလေတွေကဟိုဒီမှာဟိုစီလောတဲ့စီပိတ်တာဆိုလို့ရှိရင်ဟိုလက်ရှိတဲနေရတဲ့ဟိုများများတဲမယ်ဆိုရကိုယ်တလေရေတက်ကများလို့လေအဲ့ဒါဒီကိုကြိုတင်ပြင်ဆင်နိုင်အောင်လုပ်ပ
ါအစည်းအဝေးကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာစောမြင့်မောင်ကတော့သက်ဆိုင်ရာဝန်ကြီးဌာနတွေကပြည်ပြည်စုံအောင်ပြင်ဆင်ထားပေးတယ်လို့အခုလိုပြောပါတယ်
ဝင်လာမဲ့လွှတ်တော်ကိုယ်စားလှယ်က400ကျော်လောက်ရှိတာဟိုအစ်စ်ရောက်လာမဲ့ဟာတွေကအဲ့တို့တွေစအစီအစဉ်ကလေးတဲဟုတ်ခုဖို့အစီအစဉ်ပေါ့နော်ဘယ်နေရာမှာနေရာချထားမလဲနော်တော်တော်သွားဖို့ပဲဘယ်လိုအယူပို့ဆောင်ရလို့မလဲအစားတော့နောက်တော့ဆိုတာမနေ့စညစာ breakfast အပါဝင်ပေါ့နော်နောက်ကျတဲအဲ့ဒီကျမကြီးအတွက်အဲအဲ့ဒီဟာတွေအကုန်လုံးမှာပဲနော်ကျွန်တော်တို့ကအခုကဟောပေါ့နော်သူဆွေးနွေးတာနားတာပေါ့နောက်တစ်သူတို့အချင်းမျိုးအစည်းအဝေးမှာဘာတွေလိုအပ်ချက်ရှိသလဲသူတို့ကလုပ်တဲ့ဟာတွေကိုကျွန်တော်နားဆောင်ရပါပဲပြည်ပြည်စုံစုံလုပ်ထားလိုက်တော့ဘာမှဆွေးနွေးကြရမှာမရှိပါဘူး
ဒီကနေ့မနက်၈နာရီခွဲကနေ၁နာရီကြာကျင်းပခဲ့တဲ့ဒီဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံကဦးနန္ဒကျော်စွာအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးမြငိမ့်တို့အပါအဝင်ပြည်ထောင်စုဝန်ကြီးတွေဒုတိယဝန်ကြီးတွေနဲ့ပြည်ထောင်စုလွှတ်တော်ရုံးကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်ဒုတိယကြိမ်လွှတ်တော်အစည်းအဝေးတွေကိုဖေဖော်ဝါရီလ၁ရက်နေ့မှာစတင်ကျင်းပလိုက်တာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းရမှာလည်းဖြစ်ပါရဲ့ရှင်
။မတင်ကြီးလင်းပြောပြသွားတာပါ။တတိယနေ့ဖြစ်ဆက်ပြီးတော့ကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းမှာတော့ဗဟိုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေကြားရပိုင်ခွင့်လုပ်ပိုင်ခွင့်အချိုးအစားတွေနဲ့ပတ်သက်လို့ပြန်လည်ဆွေးနွေးခဲ့ကြပါတယ်။တဘာဝတရံဇာတခွဲဝေရေးမှာတက်ဆိုင်ရပြည်နယ်တိုင်းတွေဘက်က80ရာခိုင်နှုန်းခန်းစားခွင့်ရဖို့တိုင်းရင်းသားတွေဘက်ကတင်ပြဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုစုစည်းပြီးလာမယ့်အစိုးရသစ်လက်ထက်မှာပြည်ထောင်စုလွှတ်တော်ကိုတင်ပြအတည်ပြုသွားမယ်လို့လဲကိုယ်စားလှယ်တွေကပြောပါတယ် VOA ရန်ကုန်ရုံးကမတ်မေခစုံစမ်းတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယနေ့မှာတဘာဝတရံဇာတခွဲဝေရေးနဲ့ပတ်သက်ပြီးတိုင်းပြည်နယ်နဲ့ဗဟိုအစိုးရရပိုင်ခွင့်လုပ်ပိုင်ခွင့်အချို့ခန်းစားခွင့်အချို့တွေနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီမှာတိုင်းရင်းသားတွေဘက်ကသက်ဆိုင်ရာတိုင်းနယ်ပြည်နယ်ခန်းစားခွင့်တွေကိုရာဂိုင်းနှုန်း80ခန်းစားခွင့်ရဖို့တင်ပြလာပြီးဗဟိုအစိုးရကိုတော့ကျန်တဲ့ရာဂိုင်းနှုန်းခန်းစားဖို့တင်ပြမှုတွေရှိတယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးဒီကနေ့ညီလာခံမှာတဘာဝပတ်ဝန်းကျင်စီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းအစုအဖွဲ့မှာတဘာပတိအဖြစ်တာဝန်ယူလှုပ်ဆောင်ခဲ့တဲ့ချင်းတုတ်တက်ရေးပါတီမှဦးနှုတ်ထွန်းကတ်ကတော့ဒီကနေ့ဆွေးနွေးဖြစ်တာကိုအခုလိုပြောပြပါတယ်
ဟိုအထူးသဖြင့်တိုင်းရင်းသားဖြစ်ကနေရတော့ဥပမာတရံယာတောက်ကုံကနေအချုပ်မြတ်တွေကပြီးနေသက်ဆိုင်ရပြီးနေမှာ80ရာခိုင်နှုန်းနောက်ပြီးထောင်စုစုရမှာ300ရာခိုင်နှုန်းအဲ့လိုမျိုးခွိုင်းကောင်းမလားပေါ့သက်ဆိုင်ရပြီးနေနဲ့ထွက်လာတဲ့တရံယာတတွေပေါ့ဒါတွေကအကြောင်းလို့ရတဲ့အချုပ်မြတ်ခွဲယုံတက်တက်မဟုတ်တဲ့နဲ့အဲ့ဒီပေါ်မှာလုတ်ပိုင်ခွက်နေကိုလေအဲ့ဒီပြီးထောင်စုမကိန်းတော့ပဲနဲ့သက်ဆိုင်ရပြီးနေဒါမှမဟုတ်တိုင်းဒီသားကြီးအနေနဲ့လက်ထက်မှာစီတော့ပူတင်တော်တယ်ပေါ့လေအဓိကအပြင်ဓာရီပါပဲအစိုးရဖက်ကလက်ရှိအခြေအနေမှာကဖွဲ့စည်းပုံမရှိကဏ္ဍဥပဒေရရာအထက်မှာပြဋ္ဌာန်းထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်မှာပြဋ္ဌာန်းထားတဲ့လုံငါဒါကွက်ချီခံထားပြီးတော့ဒီဟာတော့ဆက်စင်ပြည်စင်တင်းနေပေါ့ဒါပေမဲ့တိုင်းဒီကပါလဲတခြားဖွဲ့ရှိပေါ့အထင်ပြတ်တော့တော့နည်းနည်းမများဘူးပေါ့လေ
ကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရနဲ့လွှတ်တော်အစုအဖွဲ့မှကိုယ်စားလှယ်80ကျော်နဲ့တက်မတော်တိုင်းရင်းသားလက်နက်ကိုင်နိုင်ငံရေးပါတီတို့မှအယောက်200နီးပါးတို့ကဦးစီးပြီးအစုကြီး5စုအဖြစ်သတ်မှတ်ကတီးကြစီဆွေးနွေးနေကြတာပါဒီပြင်ပါဝင်တဲ့ပါဝင်တိုက်သူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအစုနှစ်စုအဖြစ်သတ်မှတ်ပြီးတီးကြစီဆွေးနွေးကြတယ်လို့တက်ရောက်တဲ့ကိုယ်စားလှယ်တွေကပြောပါရယ်ဆွေးနွေးတဲ့ကဏ္ဍ5ခုရှိပြီးနိုင်ငံရေးကဏ္ဍမှာတော့ Federal စနစ်ကိုအခြေခံတဲ့မူတွေစီးပွားရေးကဏ္ဍမှာတော့အခွန်ကောက်ယူခြင်းပြန်လည်ခွဲဝေခြင်းကိစ္စတွေလုံခြုံရေးကဏ္ဍမှာတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအခြေခံမူတွေလူမှုရေးကဏ္ဍမှာတော့ IDB မျိုးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေတဘာဝပတ်ဝန်းကျင်ကဏ္ဍမှာတော့တယံဇာတစီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းကိစ္စရပ်တွေကိုတိကျစီအမြင်သဘောထားတွေဆွေးနွေးကြတယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ဒီညီလာခံဟာအမြင်သဘောထားတွေစုစည်းမှုတသက်သာဖြစ်ပြီးဆုံးဖြတ်ချက်ချဖို့မဟုတ်ပါဘူး။ဆွေးနွေးတာမှာရရှိလာတဲ့အစုဖွဲ့အသီးသီးကတင်ပြချက်တွေကိုစုစည်းပြီးနောက်တက်လာမယ့်အစိုးရကဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်ပြည်အောင်စုလွှတ်တော်ကိုတင်ပြသွားဖို့လည်းရှိတယ်လို့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကပြောပါတယ်။ဒီကနေ့ဆွေးနွေးမှုအပေါ်သူကခုလိုပြောပြပါတယ
်လုံးလုံးစီကဘာမှဆုံးကြလို့မရသေးဘူးတင်ပြချက်တွေကိုပဲစုစည်းတဲ့အနေအထားရှိပါတယ်ဟိုပြည်ထောင်စုဆိုရဒီနေ့တိုင်းနေသားကြီးဆိုရပေါ့နော်အဲ့ဒီနေရာကိုဘလို့အာနာခွဲဝေပေးမလဲနော်ပြည်ထောင်စုဆိုရရဲ့ဥပဒေပြုမှုဒီနေ့တိုင်းနေသားကြီးဆိုရရဲ့ဥပဒေပြုမှုပူးတွဲဥပဒေပြုမှုဒါမျိုးတွေပေါ့နော်ကျွင်းချန်တဲ့အာနာကိုဒီနေ့ဆိုရတိုင်းနေသားကြီးဆိုရကိုပေးမယ်ဆိုတာမျိုးပေါ့နော်အဓိကတော့ဘလို့အာနာခွဲဝေပြီးမှပြည်ထောင်စုကြီးကိုပို့ပြီး
ဒီကနေ့ဒီမူရှိအောင်ဆောင်ရွက်မလဲအဲ့ဒီအပိုင်းတွေကိုတစ်ခက်ချင်းဆွေးနွေးကြတယ်လို့ယူဆပါတယ်။เนาะမနေ့ကျန်တရက်ထက်ဆွေးနွေးမယ်ဒီကဏ္ဍကြီးတွေကိုဆွေးနွေးမယ်လို့ကြားပါတယ်။ဒီကနေ့ဆွေးနွေးနေတဲ့ခေါင်းစဉ်ကြီးငါးခုကိုပဲမနေ့ဖက်မှာဆက်လက်ဆွေးနွေးသွားမှာပါ။လာမယ့်စနေနေ့ညီလာခံနောက်ဆုံးနေ့မှာတော့ကဏ္ဍကြီးငါးခုအတွက်ဆွေးနွေးတင်ပြချက်အစိုးရကိုစုစည်း
Tabawa, the Anzadab, the Syria, Yare, Jumia, Drigo, Pine, Dine, Boho, Suya, Blue, Kowe, Doso, Emile, Sure, Jangani, Biro, Kutakaro, Pirin, Ninja, Sunu, Bari, Bagule, Lebi, Baume. Now tell me, Suya, Letterman, Ninja, Yabu, Mulene, Jang, and see ma. NCA Sajoma Lemma Yi Tumatare Tain da Puerga Piovare. Leshi Suya Letterma, Ninja Yinilaga Lotaha, Nanya Yi Lekwe and Nine Lota Pite Lule Eri Tain da Puerga Piovare, Kuanga Piopia Pio Mavashe.
Mimasitane Taina Leneca and Tatacho Taiburi Pini J Mave, Nibido Maro, Pidanzu Ninja Yinila Gangu, Inganiga Satin Chipa Nivare. Dipidanzu Ninja Yinila Ganga, Asuya Ne, EBS TF Apawin, Taina Leneca, Pue Shipwe Ja, Lama Yi Togere, the Nangalo Picat Takemu Yasei, the Bodu Sajo, NC Ya Satinawa. NCA Sajo Malama Yitojim Machida, Gentiana, Pue Sewe Jorema Bawinet, TNL Court Ampalon Lumia Yete, Pianjai Tawanga, Mai Joga. Now tell a mate, Mutari Mugusi, a Puejo, a Sura Letterma, Jimbari, Ninja, Lungans in Maro, Sella Bowen, Dama, Piedelu, Biovari.
Ninja, you are a very big, you know, you are a Sunday, a Mimia, the Silimini, Shizabu, the Lame, Suya, Letterma, to know seven money, this is a Sunday, the Sibushi, to know the Telaman, not Telamadi, and the Suya, for Lazrua, the Ninja Lungago. ဖုန်မူဘီလုံဆောင်မလို့တော့ရုံကြည့်တယ်ဘာပဲလို့ဆိုတော့သူတို့ရဲ့ကျင်းရာရေကောက်ပေါ်ကျင်းရာစာရမှာဒီအနေနဲ့ကိစ္စတွေရောတိုင်းလာရေးတွေရောသူတို့ကဆောင်ရွက်တော့မယ်လို့ပေါ့အမှတွေ့ရတယ်သူတို့ကလည်းလူထုကိုအခြေခံမှာတက်လာတဲ့အစိုးရဖြစ်တဲ့အတွက်ဒီလူထုရဲ့ဆန္ဒအများရဲ့ဆန္ဒကိုသူတို့ကဦးစားပေးဆောင်ရွက်မယ်လို့တော့ယုံကြည်တယ်ညီငယ်ညီလာခံအဖွဲ့မိန်ကွန်းပြောကြရမှာတမရော်ကာကွ
မထားပဲဒီအဖွဲ့တွေရဲ့ဆန္ဒအတိုင်းအချိန်မရွေးလက်မှတ်ရေးထိုးနိုင်မှုတကားဖွင့်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်း NCCT တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးအပြစ်ခတ်ရစေးညီနိုင်ရေးအဖွဲ့ဝင်16ဖွဲ့ကနေ NCA မူကြမ်းကိုရေးဆွဲပြီးနောက်ပိုင်းမှာအစိုးရဘက်ကနေတိုင်းဒေသအဖွဲ့6ဖွဲ့ကို NCA မှာလက်မှတ်ရေးထိုးခွင့်မပြုတာကြောင့်အခုကျင်းပနေတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံကိုတက်ရောက်ခြင်းမရှိတာလို့ UNFCC ကပြည်ထောင်စုတိုင်းဒေသများ Federal Council ပြောခွင့်ရဦးထွန်းစွာကပြောပါတယ
်။ဟုတ်အဓိကတော့အခြေအနေ3ရက်ကြောင့်ပါ။တတိယချက်ကတော့ဒီ NCA ဆိုတဲ့တနိုင်ငံလုံးပြည်ခိုင်ရေးစီစာချုပ်ကအားလုံးပါဝင်မှုမရှိဘူးပေါ့နော်။နောက်ပြီးတော့မှနှစ်တစ်ချက်ကတော့ NCA လက်မှတ်ထိုးခြင်းအပေါ်မှာအကြောင်းပြုပြီးတော့မှခွဲခြားပြုမှုဆက်ဆံမှုတွေရှိနေတယ်ပေါ့။နောက်တတိယတစ်ချက်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကအတည်ပြုသွားခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကလည်းပဲကျွန်တော်တို့လူလာတဲ့ပုံစံမဟုတ်ဘူးပေါ့လေ။ဒီအခြေအနေ3ရက်ကြောင့်ကျွန်တော်တို့ဒီမတက်ရောက်နိုင်ခြင်းဖြစ်ပါတယ်အဓိကအဖြစ်ပေါ့။
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့လူထုကပေးထားတဲ့လုပ်ပိုင်ခွင့်ကိုအခြေခံပြီးထာဝရညီညွတ်ရေးရယူရမယ့်တာဝန်ထမ်းဆောင်ဖို့အစဉ်သင့်ရှိတယ်လို့ပြည်ထောင်စုညီညွတ်ရေးညီလာခံအဖွဲ့မင်းခွန်းပြောကြားရမှာထည့်သွင်းပြောကြားသွားပါတယ်။အခုလိုနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးတည်ဆောက်နိုင်ဖို့အကောင့်တွေပေါ်တဲ့နိုင်ငံရေးဖြစ်စဉ်တွေမှာတိုင်းရင်းသားအဖွဲ့တွေအနေနဲ့ပါဝင်ဖို့အစဉ်သင့်မယ်လို့ဦးထွန်းစောကအခုလိုဆက်ပြောပြပါတယ်။
UNFC အနေနဲ့ကတော့ကျွန်တော်တို့ဒါလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေအနေနဲ့အလုံးတူတကွရှိနေပါတယ်ကျွန်တော်တို့ UNFC ထဲမှာပေါ့လေဒီ UNFC အနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့မှအလုံးပါဝင်ရေးကိုဆက်လက်ကြိုးပမ်းပါမယ် UNFC မှာကျွန်တော်တို့ဒီနိုင်ငံရေးသွင်းရေးကိုယ်စားလှယ်အဖွဲ့သူ့ဖွဲ့ပြီးသားဖြစ်ပါတယ် NLD အနေနဲ့တော့ဒီညီညွတ်ရေးကိစ္စကိုသူတို့ဦးစားပေးအနေနဲ့ထားတယ်လို့တော့ကျွန်တော်တို့သိရှိရတယ်ပေါ့လေ NLD အနေနဲ့အခုကတော့ဒီတာဝန်အလွဲအပြောင်းပေါ့နော်ဒီနောက်ပြီးတော့အစိုးရသိဖွဲ့ရေးကိစ္စတွေအတွက်လုံးချုပ်နေလာတော့မသိဘူးပေါ့လေကျွန်တော်တို့ဘက်ကတော့အစဉ်သင့်အနေထားမှာရှိပါတယ်ဖြစ်ပေါ်လာမဲ့အစိုးရနဲ့ပဲဖြစ်စေလက်ရှိအစိုးရနဲ့ပဲဖြစ်စေပေါ့လေအားလုံးပါဝင်ရင်းနဲ့ဖြစ်ဆက်သွားမဲ့ညီညွတ်ရေးဖြစ်စဉ်ကိုပေါ့နော်နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်တွေကိုအစီအစဉ်ကိုတက်နှက်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ကြိုးပမ်းဖို့အတွက်တော့တနိဋ္ဌာန်ချထားပြီးဖြစ်ပါတယ
်မကြသေးခင်ရပိုင်းအတွင်းမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာမြမအစိုးရတက်တဲ့တိုင်းရင်းသားအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရ ရခိုင်ပြည်နယ်ကြောက်တော်မြို့အပါအဝင်ဒေသတချို့မှာစစ်ရဲစရေးဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။အခုလိုစစ်ပွဲတွေဖြစ်နေတာကြောင့်ဒေသခံလူထုအနေနဲ့နေရက်ဒေသကနေစစ်ဘေးတင်းရှောင်နေရတယ်လို့လောအပေးပေါ်တာဆွဲမှဆိုရင်တာကြောင့်ရခိုင်ပြည်နယ်ကဒေသတချို့မှာလည်းအရွယ်ရောက်ပြီးသူတွေဟာပုံအောင်ပြီးတော့နေထိုင်နေကြရပါတယ်ခင်ဗျာ။
တနင်္ဂနွေလောက်ပြည့်ရက်ရေဆွနွေးပွဲတွေဆက်လက်ဖြစ်ပေါ်လာရေးလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတွေဘက်ကမျှော်လင့်နေတဲ့အကြောင်းကိုအောင်ပြောပြသွားတာပါအခုတခါတော့လက်ဘရောင်းတောင်ဘက်ကပြန်လည်ဖြစ်ပေါ်လာနေတဲ့ကန့်ကွက်စန္ဒပြပွဲဘက်ကိုအလှည့်ကြည့်ပေးခြင်းပါတယ်ရှင်လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအကျုံးဝင်နေပြီးတော့ဒီနစ်နာဂျေယူမထားတဲ့ရွာဆယ်ရာလောက်ကယာကနန်းရှိတဲ့ဒေသခံတွေဟာကန့်ကွက်စန္ဒပြနေခဲ့ကြတဲ့အတွက်ဒီနေ့ပသိမ်မုံရွာကာလန်းပိတ်ထားပါတယ်ကားလမ်းကိုရဲရင်အောင်ပြီးပိတ်ဆို့ထားတဲ့အတွက်ခီးတဲ့တင်ကားတွေပါတွာလာလို့မရတာကြောင့်အခြေအနေတင်မာခဲ့ရပါတယ်။ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှာကဆက်သွယ်စုံစမ်းထားပါတယ်ရှင်
။စကိုင်းတိုင်းမုံရွာခရိုင်ရင်းမာပင်မြို့နယ်ထဲမှာတိစောက်နေတဲ့လက်ဘရောင်းတောင်ကျေးပြီစီမံကိန်းကိုဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတာပါ။မျက်နှာကြီးမယူထားတဲ့မြေယာတွေအတွက်ပြည်နယ်ရော်ကြီးပေးဖို့တောင်းဆိုရမှာမြမဝမ်ပေါကုမ္ပဏီဘက်ကအကြောင်းပြန်ကြားမှုမရှိတဲ့အတွက်ဆန္ဒပြရမှာပသိမ်မုံရွာကမ်းလမ်းပေါ်အရောက်မှာတော့ရဲရင်အားတွေကတန်ဆူးကြိုးတွေချပြီးပိတ်ဆို့ထားပါတယ်ဆန္ဒပြနေတဲ့တောင်သူတဦးကတော့ကမ်းလမ်းတွေပါပိတ်ဆို့မှုတွေဖြစ်ကုန်တဲ့အကြောင်းအခုလိုပြောပါတယ်အဲ
ကျမတို့ဆန္ဒပြတဲ့အခုဟာဒီနေ့ရော်ကြီးလုံးဝယူမထားတဲ့လေယာဉ်တွေပေါ်ပြည်နယ်ရော်ကြီးတောင်းဆိုနေတာပါနဲ့မျိုးပေါင်းရင်ဒီဒီတောင်းဆိုပါတယ်အဲ့ဒါတောင်းဆိုလို့အဖြေမရတဲ့ပဲဒီလိုဆန္ဒပြရင်ဖြစ်ပါတယ်အဲအဲ့ဒါအခုဒီမဲ့ဟိုမှာတော့မိုးတိုးပြီးအလေရွာလမ်းထိုင်ရနေပြီးတော့လာခဲ့တယ်အခုသူတို့ဝမ်းမောင်းတောင်းထိုက်ကြတော့သူစုကြိုးတွေနဲ့ရဲတွေနဲ့တိုက်ထားတယ်သူတို့ကတော့ရဲအင်အားတော့နောက်တန်းမှာတော့အများကြီးပေါ့ခဝဲဝဲမှာတော့အခုဒီနေ့မှာတော့ပြီးသူပိုင်းလမ်းကနေပြီးသူစုကြိုးနောက်ကနေမှတရားကြီးပေါ့အခုကျမတို့အဲ့နာနေပြီးတော့အခုပြန်လဲထွက်ခွာလာပြီးဘာလို့ခရီးတယ်ကားတယ်တရားကြီးမို့ခရီးတယ်ကားတယ်ဟိုလဲညာတဲ့တွင်နဲ့ကျမတို့ကအေးတယ်လေငဲညာတဲ့တို့ကျမတို့ကိုသိမ့်ပါခဲ့အဖြေမရမချင်းနောက်ရက်ကိုဇက်တိုက်လာမယ်ဆိုပြီးအခုညနေကြီးကိုရစားလာတယ်အခုချိန်ကြီးဒီနားမှာရှိသေးတယ်အခုအဲ့ဒါနဲ့ကျမတို့ကတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုခေါ်ပေးပါကျမတို့အဖြေရရင်ပြန်မယ်ဆိုတော့လုံးဝတာဝန်ရှိတဲ့ပုဂ္ဂိုလ်ကထွက်မတွေ့ပါဘူး
ဒီကနေ့ဆန္ဒပြပွဲမှာတော့တောင်းဆိုချက်12ချက်တောင်းဆိုခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်
ကျမတို့အခုကနေ့ဟာတော့အဓိကအချက်ကတော့ငေရရော်ကြီးယူမထားတဲ့တောင်းသူတွေအတွက်တစ်နှစ်စာစီးနံရော်ကြီးကနံပါတ်1ပေါ့တော့နံပါတ်2ကတော့လဘောင်းတော်ကျင်းဒီစီမံကိန်းလုံးဝဖြစ်သိမ်းရေးနံပါတ်3ကတော့လေယာဉ်ပေါ်မှာမိဖို့လောက်ကန်စားပေါက်နေသူများအတွက်ဘဝရှင်သန်ရေးလူသက်ရေနဲ့ကျင်းဒီစီမံကိန်းလုံးဝဖြစ်သိမ်းရေးမတရားသိမ်းဆဲထားသောလေယာဉ်များပြန်လဲရရှိရေးဒေါက်ခင်ဝင်းအားပြစ်ပတ်လိုက်သောလူသက်ဒီရခံကိုအမြန်ဆုံးဖမ်းဆီးရေးယူပေးရေးမိလောင်မုံဒီရခံအမြန်ဆုံးပေါ်ထုတ်ရေးယူပေးရေးခုနှစ်ချက်ပေါ့
လူရင်အားစိတ်အင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းဒီစီမံငင်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းအလုံးကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ဃာနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့တာပါဒီဖြစ်ရပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီနှစ်ခုကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာညှစ်နာကြေးပေးခဲ့ပေမဲ့တန်ရတန်ကြေးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့တာပါ။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့5နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင
်။မအေးအေးမှဆုံးစမ်းတင်ပြသွားတာပါ။ဝေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email နဲ့ဆက်သွယ်ခြင်းရတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင
် VOA
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသားမယ် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် January 14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကတိဖန်ယူနားဆင်နိုင်ပါတယ်အခုညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးကိုဝင်ဆောင်မိခင်တွေရဲ့မိဖွားချိန်အန္တရာယ်တွေအကြောင်းသိကြရမယ်ကျမရေးကဏ္ဍမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီမှာဆိုရင်စိတ်တွေပေါ့နော်နောက်ကျင်းရောဒီလိုပဲဝတ်ချင်နေမှာလို့ဆိုတော့ဆိုရင်ကြောက်ကြတဲ့စိတ်တွေကတော့ဒီမှာခံစားနေရတာပေါ့
ရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာနေရတဲ့ဒေသခံတွေရဲ့စိုးရိမ်ကြောင်ကြစိတ်တွေနဲ့နေထိုင်နေရတဲ့အခြေအနေနဲ့အတူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်းကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကလေးမွေးနေတဲ့ကလေးမွေးစင်မှာဒီကိုဝင်ဆောင်အန်ဒီရဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဝင်တဲ့မိခင်နဲ့ကလေးတည်ဆုံမှုအများဆုံးအချိန်ဟာကလေးမွေးဖွားချိန်ကာလဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်။ကလေးမွေးချိန်မှာအသက်အန္တရာယ်ဖြစ်စေနိုင်တဲ့လက္ခဏာတွေဘလို့ရှိပါသလဲ။အန္တရာယ်ရှိနေရင်ဘလို့လုပ်ပေးသင့်ပါသလဲဆိုတဲ့အကြောင်းတာဖွားမီရအထူးကဒေါက်တာမြတီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคพม่าดอกเตอร์อัญญาติราครับเนี่ยเราမြန်မာနိုင်ငံမှာဒီမိခင်နဲ့ကလေးတည်ဆုံမှုတော့မဆင်ပါเนาะအဲ့ဒါကိုရှော့ချဖို့အတွက်အရေးပါတာတစ်ခုဖြစ်တဲ့ဒီကိုဝင်ဆောင်မိခင်တွေမှာဒီအထူးဂရုပြုပါမယ်ဒီအန္တရာယ်လက္ခဏာတွေအကြောင်းမဆင်ပါเนา
ะဟုတ်ပါတယ်အ
ဲ့ဒီအကြောင်းကိုကျွန်တော်ဒီနေ့စပြောအောင်ဆင်ပါတယ
်ဟုတ်ပါတယ်ဆရာ
โอเคအဲ့တော့ဘလူအန္တရာယ်လက္ခဏာမျိုးတွေရှိလဲဆင်ပါအ
ဲ့ဒီအန္တရာယ်လက္ခဏာတွေကဒီမိခင်တွေတပြောက်ချင်းကိုကာကွယ်ဖို့အတွက်ကိုအရန်အရေးကြီးပါတယ်ကြည့်လူလူလူအနေနဲ့ဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီအန္တရာယ်လက္ခဏာတွေကိုချုပ်တင်သိထားမယ်ဆိုလို့ရှိရင်အန္တရာယ်လက္ခဏာတွေစပေါ်လာတာနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူလိုက်တယ်ဆိုလို့ရှိရင်သိဆုံးရင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဒီမိခင်တွေတည်ပြောက်ကြတယ်ဆိုတာလည်းဗမာပြည်မှာအပါဝင်ပေါ့အခြားနိုင်ငံတွေမှာလည်းအထူးကဖြစ်တဲ့ကာလလေးကပဲကာလမှာလည်းဆိုရင်ကလေးမွေးဖွားနေစဉ်ကာလပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီမွေးဖွားစဉ်မှာဖြစ်တဲ့အန္တရာယ်လက္ခဏာကတော့ဒီပို့ပြီးတော့အရေးကြီးနေတယ်ဗျဆရာမနော်အဲ့ဒီခါကျတော့အဲ့ဒီကနေစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ပါအဲ့ဒီကာလမှာဘိုက်စနာပြီဆိုတော့ဒီအန်ဒီရဲ့လက္ခဏာလေးတွေကိုခေါင်းထဲမှာသိထားမယ်အဲ့လိုအန်ဒီရဲ့လက္ခဏာလေးတွေပေါ်လာရင်ဘာလို့ရမယ်ဆိုတာလေးတွေလည်းသိထားမယ်ဆိုရင်အများကြီးအကျိုးကျေးဇူးရှိမှာပါပုံမှန်ကြာတော့အဖြစ်ကျမတို့တိုင်းပြည်က80ရာခိုင်နှုန်းသောမိခင်တွေကကြီးပါတယ်မှာနေပြီးတော့ညာတော့အဖြစ်အိမ်မှာပဲမွေးလေရှိကြပါတယ်ဒါကြောင့်မလို့ဒီအန်ဒီရဲ့လက္ခဏာလေးကိုကျမတို့ကသိသိစီချင်တာပါအဲ့တော့မိဖွားစင်မှာဖြစ်တဲ့အန္တရာယ်လက္ခဏာတွေကတော့နံပါတ်၁ကအမွေးကြခြင်းပေါ့တခါလေအိမ်မှာမွေးနေတယ်အမွေးကြတယ်ဆိုတာနော်ဘိုက်တေချာစနာတဲ့ရှိရနေပြီးတော့နော်၁၂နာရီအတွင်းမမွေးဘူးဆိုရင်ဒါအမွေးကြခြင်းအဆင်ရောက်နေပါပြီဒါကြောင့်မို့အမွေးကြတယ်ဆိုရင်အိမ်မှာမမွေးမွေးအောင်ဆိုပြီးတော့ဘိုက်ပေါ်ကတွန်းပြီးမွေးတယ်နှီးမျိုးစုံတွေပေါ့နော်ကြိုးစားနေမယ့်အစားအမွေးကြလာပြီဆိုရင်ခြေရုံခြေခံကိုလာတဲ့မှာပြီးဒါအန်ဒီရဲ့လက္ခဏာပါပဲအိမ်မှာမွေးမယ်ဆိုတဲ့လူတွေကလောလောကူကူချောချောချူချူနဲ့မွေးနိုင်တဲ့လူမျိုးတာဖြစ်တယ်နဲ့ခက်ခဲတော့မယ်လို့ကြာလာပြီဆိုတဲ့အဆင်ရောက်ပြီဆိုရင်ဒါလာတဲ့မှာပြီနောက်အန်ဒီရဲ့လက္ခဏာတစ်ခုကအဖျားဝင်လာခြင်းဖြစ်ပါတယ်ဘိုင်းနာနေစဉ်မှာအဖျားဝင်လာတယ်ဆိုလို့ရှိရင်ဒါဒီမိဖွားလမ်းကြောင်းလေးကိုပိုးဝင်တာဖြစ်ဖို့အရမ်းများနေပါပြီအဲ့တော့အိမ်မှာလည်းမွေးတယ်နော်အဲ့ချိန်ခါမျိုးမှာအထူးသဖြင့်ကျွမ်းကျင်တဲ့ပါဖောက်ဆရာမများနဲ့မွေးဖွားခြင်းလည်းမဟုတ်ဘူးဆိုလို့ရှိရင်လက်တွေနဲ့မွေးဖွားတဲ့အခါမှာပိုးဝင်မှု chance အများကြီးရှိပါတယ်။အဲ့လိုပိုးဝင်သွားပြီဆိုလို့ရှိရင်တော့အဖျားတက်လာတတ်ပါတယ်။ဒါကြောင့်မို့လို့ ဝင်ဖားစဉ်ဆိုင် NDA ရှိပါတယ်။ဒါကြွလို့လဲဆိုရင်အဲ့လိုမျိုးပိုးဝင်သွားရင်ကလေးကိုလည်းအသက် NDA ဖြစ်တတ်တယ်လို့အမေကိုလည်းအသက် NDA ဖြစ်တတ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီကလေးမွေးချိန်ကာလမှာပေါ့နော်နောက်ထပ် NDA ရှိတဲ့လက္ခဏာရှိသေးလားဆရာမ
။တခါလေကြရင်ပေါ့လေအမေကဒီကတော့ဘွေးဘူးတယ်ဆိုတဲ့ experience နဲ့သူကနာရင်အချိန်မတန်လေးပဲညစ်ကြပါတယ်။အဲ့ဒီရဖိုက်ပေါ်ကတွန်းညာလေအဲ့ဒါဒီကလေးအတွက်အန်ဒီရဖြစ်တယ်လို့မအေးအတွက်လည်းတအိမ်ကွဲတဲ့အန်ဒီရတွေရှိပါတယ်အဲ့တော့မွေးဖွားခြင်းကြာနေတယ်ဆိုခုနလည်းကျွန်မပြောခဲ့တယ်အဲ့လိုတွန်းပြီးမွေးမဲ့စားဆီယုံစီကံသွားဖို့အရင်အရေးကြီးပါတယ်အဲ့ဒီမှာကျွန်တော်တို့မွေးဖွားနေတယ်ဆိုတဲ့အချိန်ခါမှာဒီတွေးဆင်းနေဆိုတာပထမဆုံးဗိုက်ဆာနာပြီးဆိုရင်ခေါင်းကျွဲဆင်းနေဆိုတာရှိပါတယ်အဲချွဲလေးနဲ့တွေးနဲ့ဆင်းနေပေါ့အဲ့ဒါဒီအန်ဒီရလက္ခဏာမဟုတ်ပါဘူးဗိုက်ဆာနာတဲ့အချိန်မှာဆင်းနေခေါင်းကျွဲပါဒါမဲ့ခုနဗိုက်နာနေတဲ့ကာလတလျှောက်မှာပေါ့နော်အဲ့လိုကြာနေတာလည်းရှိမြင်နောက်တွန်းမွေးတာလည်းရှိမြင်အဲ့ဒီခါမျိုးမှာတိမ်ကွဲပြီးရှိဆိုရင်တွေးဆင်းလာတတ်ပါတယ်အဲ့တော့တွေးဆင်းလာတယ်ဆိုလို့ရှိရင်လေဒါအန္တရာယ်လက္ခဏာဖြစ်ပါတယ်အန္တရာယ်လက္ခဏာမှာတော်တော်လေးတောင်နောက်ကျသွားပြီပေါ့အဲ့မွေးဖွားနေစဉ်တွေးဆင်းခြင်းဟာတိမ်ကွဲခြင်းကြောင့်ဖြစ်နိုင်တယ်လို့နောက်တစ်ခုကအချင်းကွာခြင်းကြောင့်လည်းဖြစ်နိုင်ပါတယ်ကလေးမမွေးခင်တိမ်ထဲမှာအချင်းကွာရင်လေတွေးဆင်းလာတတ်ပါတယ်အဲနောက်တစ်ခုကတော့ကလေးမွေးတယ်ဆိုတာဗိုက်နာတာပေါ့လေဒါပေမဲ့ဗိုက်နာတယ်ဆိုတာကလေးမွေးဖို့နာတော့ဗိုက်နာခြင်းဆိုတာနာလိုက်ပြောက်လိုက်နော်နာလိုက်ပြောက်လိုက်10မိနစ်မှာ3ခါလောက်နာပြီးတော့တစ်ခါနာရင်စက္ကန့်40ရာနေစက္ကန့်60လောက်ပဲနာပါတယ်ကြားထဲမှာမနာပါဘူးအဲ့လိုမျိုးနေရာနေပြီးတော့တအိမ်ကွဲတော့မယ်နော်ကွဲကန်ပြီးကွဲတော့မယ်ဆိုရင်အဲ့လိုမျိုးနာလိုက်ပြောက်လိုက်ဖို့ခင်းနေစီးစက်မှာတောက်လျှောက်ကြီးနာလာတယ်ဆိုရင်ဒါဒီလေအန်ဒီရဲ့လက္ခဏာတစ်ခုဖြစ်ပါတယ်။ထုံဒီ၎င်းမဲ့အချင်းကွာပြီးရှိဆိုလို့ရှိရင်လေဘိုက်ကအဲ့အချင်းကွာနေတဲ့နေရာမှာထိလိုက်တာနဲ့နာတာမျိုးရှိလာပါတယ်။အဲ့တော့ရိုးရိုးတန်မှန်ကလေးမွေးတာတော့နာလိုက်ပြောက်လိုက်ဆိုရင်တောက်လျှောက်နာနေတော့နာခြင်းထိလိုက်တာနဲ့နာခြင်းဆိုတဲ့နာခြင်းမျိုးစီအန်ဒီရဲ့လက္ခဏာကြီးဖြစ်ပါတယ်။အဲ့တော့ကျမအနေနဲ့အဓိကအခုပြောသွားတာဆိုလို့ရှိရင်အန်ဒီရဲ့လက္ခဏာကြီးကမွေးချိန်ကြာနေခြင်းတွေးဆင်းခြင်းနောက်တစ်ခုကတော့အပြတ်တက်ခြင်းပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီဝင်ဆောင်ချိန်ပါပေါ့နော်နောက်ထပ်ရောဆရာမရဲ့အန္တရာယ်ရှိတဲ့လက္ခဏာရှိသေးလား
နောက်ထပ်ကလေးအတွက်အန္တရာယ်လက္ခဏာပေါ့အဲ့ဒါကတော့ကလေးဆိုတာအမေဝင်းပိုက်အတွင်းမှာနေနေတဲ့အခါကျတော့ထရကလေးနေကောင်းလားမကောင်းလားဆိုတာသိဖို့ခဲရင်ကြတယ်လीအဲ့တော့ကလေးလှုပ်နေတယ်ကလေးတိုးနေတယ်ဆိုရင်တော့ကလေးနေကောင်းတယ်လို့အကြံပြင်ပြောတယ်ဆိုပေမဲ့ဗိုက်နာနေတဲ့အချိန်မှာကလေးတိုးတာကိုအမေကသိရင်သိရောပေါ့တမန်အဖြစ်။တော့အဲ့ဒီကြတဲ့ခါကျတော့အထဲမှာကလေးနေမကောင်းဘူးဆိုတာကိုသိဖို့ကကျွန်တော်တို့ကရေမွှားရေကိုကြည့်ရပါတယ်။အဲ့တော့ရေမွှားရေပောက်တဲ့အချိန်မှာရေမွှားရေကနောက်နေတယ်ကလေးရဲ့ငယ်ကြီးတွေနဲ့ရောနေတယ်ဆိုရင်အထဲမှာကလေးဒီအန်ဒီရဲ့ဖြစ်နေပြီဖြစ်ပါတယ်။ဒါကြောင့်မလို့ရေမွှားရေညစ်ပတ်နေတယ်နောက်နေတယ်ငယ်ကြီးတွေနဲ့ရောနေတယ်ဆိုလို့ရှိရင်အဲ့ဒါဒီကလေးတွေအန်ဒီရဲ့လက္ခဏာဖြစ်နေပါပြီ။အဲ့ဒါမျိုးဆိုလို့ရှိရင်နောက်နေခြင်းမရှိဘဲနဲ့စိတ်ယုံစိတ်ခံကိုသွားရမှာဖြစ်ပါတယ်။နောက်အန်ဒီရဲ့လက္ခဏာကတော့အဲ့ဒီမွေးဖွားနေတဲ့အချိန်ခါမှာမဆဖြစ်တာမျိုးလည်းဖြစ်တတ်တယ်လို့မွေးဖွားခြင်းမဆခင်ကိုဝင်ဆောင်စဉ်တည်းကလည်းဖြစ်နေတတ်ပါတယ်။အဲ့ဒါကဘာလဲလို့ဆိုလို့ရှိရင်ဖောရမှုရောသွေးပေါင်တွေတိုးတယ်။ဒါပေမဲ့အိမ်မှာမွေးနေတဲ့ကျန်တဲ့သူနဲ့မမွေးတဲ့လူကတော့ဒါကိုသိချင်မှသိမယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်မထည့်ပြောခြင်းဖြစ်ပါတယ်အဲ့လိုဖောရောက်နေတဲ့တွေးတိုးနေတဲ့မိရှင်ကဘိုင်းနာတဲ့အချိန်မှာတစ်ခါလေတက်သွားတတ်ပါတယ်ကိုယ်ဝင်စိတ်တက်လာလို့ခေါ်ပါတယ်အဲ့ဒီကိုယ်ဝင်စိတ်တက်လာဖြစ်ရင်အန်ဒီရဲ့အတက်အန်ဒီရဲ့အရန်ကိုပြီးသွားပြီဒါကြောင့်မို့ဖောရောက်နေတဲ့တွေးတိုးနေတဲ့ဆိုတာကိုသိရင်ဒါဒီလေအန်ဒီရဲ့လက္ခဏာပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုမြမရေသုံးသက်ချက်ကိုနားဆင်ရပါမယ်။တိုင်းပြည်ရဲ့ဒဏ္ဍာအုပ်စာသို့မဟုတ်ဝင်ငွေကိုဗဟုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေကြားခွဲဝေရေးပြဿနာကိုဒီတစ်ပတ်မှာဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးထားပါတယ်ရှင်။
ဒီနေ့တိုင်းဒေသကြီးကိုပိုင်အုပ်ချုပ်권ရတိုင်းသို့မဟုတ်ဒေသဦးစီးအဖွဲ့တွေကိုအာဏာခွဲဝေရေး power sharing ပညာစာကခွဲဝေရေး resource sharing အခွင့်အခခွဲဝေရေး tax sharing အတွက်သ ဖွဲ့စည်းထားတဲ့ကော်မတီရဲ့ဆောင်ရွက်ချက်ကိုလွန်ခဲ့တဲ့ဇွန်လ26ရက်နေ့ကသမရယုံကထုတ်ပြန်ပါတယ်။ခွဲဝေမှုကော်မတီအစည်းအဝေးခန်းစားဟာအချင်းချုပ်16ရက်ရှိပြီးအပြည့်အစုံ926ရက်ရှိပါတယ်။လူရင်းတူရှင်းပြောရရင်ဘ ਹੁ အစိုးရနဲ့ဒေသန္တရအစိုးရတို့ရဲ့လုတ်ပိုင်ခွင့်နဲ့ရပိုင်ခွင့်ကိုသတ်မှတ်တာပဲဖြစ်ပါတယ်။ဘ ਹੁ ကသတ်မှတ်တဲ့အတိုင်းဒေသကအစိုးရတို့အနေအချင်းရရှိမှာဖြစ်ပါတယ်။သမရယုံကမထုတ်ပြန်မီမနစ်ကသူတေတီတက်အောင်လင်းနဲ့မာရီဝါတို့ကတရားစာတခွဲဝေအစီရင်ခံစာကို2014ဇွန်လမှာထုတ်ဝေပါတယ်။ဝန်ကြီးဌာနအရာဒန်းတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတွဲဆုံမေးမြန်းပြီးရေးတတ်ထားတဲ့စာမျက်နှာ60ကျော်အစီရင်ခံစာဖြစ်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမလုပ်မီတရားစာတအုပ်ချုပ်ရေးမှာဒေသကအစိုးရတွေပါဝင်မဲ့အခန်းကဏ္ဍကိုတဆင့်ပြီးတဆင့်ပြုပြင်ပြောင်းလဲမှုအကြံပြုထားပါတယ်။တချို့နေရာမှာဒေသခံတွေစီမံခံခွဲတာကပိုပြီးထိရောက်အောင်မြင်တယ်လို့ဆိုပါတယ်
။အခြေခံဥပဒေစရာ9မှာစာ၊မီးသွေး၊ကျိန်း၊ဝါ၊ရှားစီ၊တနခါ၊ထင်းရှူးစီစတဲ့တံပိုးနဲ့တောထွက်ပစ္စည်းကိုသာဒေသခံအစိုးရကအခွန်ကောက်နိုင်ပြီးကျွန်းနဲ့တက်မာလို့တံပိုးမြင့်တောထွက်ပစ္စည်းကိုဘိုးအစိုးရကအခွန်စည်းချက်ပါတယ်။အခွန်ကောက်ခံခွင့်ရှိတဲ့ကိစ္စမှာလည်းဘိုးအစိုးရတတ်မှတ်တဲ့အချိုးအစားတိုင်းဒေသခံအစိုးရကရယူနိုင်တယ်လို့ခွဲဝေမှုကော်မတီအစီရင်ခံစာမှာဖော်ပြပါတယ်။ကုန်သွယ်လုပ်ငန်းကိုဒေသခံအစိုးရကအခွန်ကောက်ယူနိုင်ပေမဲ့သွင်းကုန်ကိုတော့ဘ ਹੁ အစိုးရကသာစီးကျက်ခွင့်ရှိပါတယ်။ပြပအထောက်ပံ့နဲ့ဆောင်ရွက်လူတဲ့စီမံချက်ကိုဒေသန္တရအစိုးရကဒိုက်ရိုက်ညှိနှိုင်းလုပ်ကင်ပြီးနားလည်မှုစာလွှာမှုချမ်းရေးဆွဲနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့3လတကြိမ်ဘ ਹੁ အစိုးရကိုအစီရင်ခံဖို့လိုတယ်လို့ဖော်ပြထားပါတယ
်။ဆိုရင်လျှက်စစ်တတ်တူတစ်တော့စားတဲ့ဝင်ငွေကောင်းတဲ့လုပ်ငန်းတွေကိုဘ ਹੁ အစိုးရရဲ့လုတ်ပိုင်ခွင့်အဖြစ်ခွဲဝေမှုကော်မတီကသတ်မှတ်ပါတယ်။ဒါပေမဲ့အသေးစားအလျက်စားလျှက်စစ်ဓာတ်ထုတ်ယူရင်တော့ရတဲ့နဲ့အချိုးကျရန်ပုံငွေကိုခံစားနိုင်အောင်ခွဲဝေဖို့ဆွံ့လွှဲညှိနှိုင်းမယ်လို့ဆိုပါတယ်။တတ်တူကြောင်းမြတ်လုပ်ငန်းကိုတနိုင်တစ်ပိုင်းလုတ်ကင်လူတဲ့ပုဂ္ဂိုလ်ဟာဒေသကအရာရှိနဲ့ဝန်ကြီးဌာနသဘောတူချက်ရယူရမယ်လို့ဆိုပါတယ်။ဆက်မှုဆောင်တည်ထောင်ရမှာတော့ဒေသကအစိုးရတွေကိုအတော်လေးလုတ်ပိုင်ခွင့်ပေးထားပါတယ်။ဒါပေမဲ့ဒီတန်ထရာအစိုးရကကြီးဆုံးဖြတ်ပြီးလုတ်ကင်နိုင်တာကနေပြီးသက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းပြီးခွင့်ပြုချက်တောင်းခံရတာမျိုးကများပါတယ်။တကယ်တော့တရားစတာခွဲဝေမှုကိုမူတဘောနဲ့လက်ခံတာဖြစ်လို့သိမထူးကြပါဘူး
။ဒိုင်းနဲ့ပြည်နယ်အစိုးရကိုလုတ်ပိုင်ခွင့်လွှဲပြောင်းပေးရတဲ့အကြောင်းရင်းကဒေသခံအစိုးရဟာဒေသခံပြည်သူနဲ့ပူပီးနီးကပ်တဲ့အတွက်ပူပီးထိထိရောက်ရောက်လုပ်နိုင်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒေသခံအစိုးရဟာတရံဇာတစီမံခန့်ခွဲပိုင်ခွင့်အနှဲငယ်တာဖြစ်ပေမဲ့အခုလိုစီမံခန့်ခွဲတဲ့တာဝန်ပေးအပ်ခံရတာဟာအရေးကြီးတဲ့အစဉ်အလာကိုတိစောက်တာမှုတိုးတက်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။နိုင်ငံဝင်ငွေခွဲဝေမှုဟာစစ်ဆက်ဆွေးနွေးသူတွေကစိတ်ကြိုက်တစ်ခါတည်းလှုပ်ထားလို့ရတဲ့ကိစ္စမဟုတ်ပါဘူး။တရံဇာတကိုအနာဂတ်မျိုးဆက်တွေလည်းပိုင်ဆိုင်တာမှုကုန်ခန်းသွားတဲ့အချိန်မှလည်းအကျိုးခံစားနိုင်အောင်ပြင်ဆင်ဖို့လိုပါတယ်။ဝင်ငွေခွဲဝေမှုပုံစံဟာအနာဂတ်စီးပွားရေးနိုင်ငံရေးနဲ့တရံဇာတပြုံးတိမှုကိုအကျိုးသက်ရောက်လိမ့်မယ်လို့သူတေတီတက်အောင်လင်းတို့အဖွဲ့ကဆိုပါတယ်
။နော်ဝေးအခြေစိုက်တရံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာမြန်မာဟာလွန်ခဲ့တဲ့ဇူလိုင်လကအဖွဲ့ဝင်လောင်းဖြစ်လာပါတယ်။ပွင့်လင်းမြင်သာရေးကိုအဓိကထားတာမှုဒါဝင်ယူမှုဖြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုတိုင်းရင်းသားပြည်သူရဲ့သဘောထားနဲ့အကျိုးစီးပွားကိုအလေးထားမှုအစဉ်မပြတ်ဖွံ့ဖြိုးတိုးတက်မှုစတာတွေကိုမြန်မာရဲ့အခြေခံမူအဖြစ်သတ်မှတ်ပါတယ်။ဥပဒေစည်းမျဉ်းသတင်းဖော်ပြမှုစစ်ဆေးမှုအုပ်ချုပ်မှုစတာတွေမှာမြန်မာဟာအမြန်ဆုံးဖြစ်နေပေမဲ့အဖွဲ့ဝင်လောင်းအနေနဲ့တရားစတာဝင်ငွေကိုဖော်ပြရပါလိမ့်မယ်။2023-2024ဘန်ဒါယင်းနှစ်မှာဒန်းငွေဒေါ်လာသန်း3300ရရှိပြီးမနစ်ကကျောင်းမြေဝင်ငွေဒေါ်လာသန်း3400ရရှိကြောင်းသိရပါတယ်။တရားစတာအများစုဟာတိုင်းရင်းသားနေပြည်တော်ရှိတာမှုဝင်ငွေခွဲဝေရေးဟာဒေသခံအတွက်အရေးကြီးပါတယ်။ဒန်းငွေပိုက်လိုင်းဒေသမှာလူအခွင့်အရေးချိုးဖက်မှုအများဆုံးဖြစ်နေပါတယ်။ဒါကြောင့်ဒေသခံရဲ့အကျိုးစီးပွားကိုတကယ်လေးစားဖို့လိုအပ်ပါတယ်။အစိုးရရဲ့ခွဲဝေမှုကော်မတီအစီရင်ခံစာဟာဒေသခံရဲ့မျှော်လင့်ချက်နဲ့တခြားစီဖြစ်နေပါတယ်။ဒါကြောင့်နိုင်ငံရဲ့ဝင်ငွေကိုတရားမျှတစွာခွဲဝေရေးဟာအလောင်းဝေးနေစေဖြစ်ပါတယ်ခင်ဗျာ။
ဝ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတော့တနင်္ဂနွေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြော့ပြဖိတ်ခေါ်ပါရစေရှင်။
ဒိုင်းနာလနဲ့ကန်ဖွဲ့ရီတမတော်မှာတာဝန်ထမ်းဆောင်မှုပြည်တော်စုငင်းချိုင်းညီလာခံဖွံ့ဖွဲနေမှာတမတော်ကောင်ရဲ့ဦးစီးချုပ်ဗဂျုံမူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလားဒိုင်းနာလနဲ့ကန်ဖွဲ့ရီအနေနဲ့တမတော်မှာတာဝန်ထမ်းဆောင်မှုအလားအလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ VOA American တိုင်းရဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ကနေရှမ်းပြည်နယ်အဆင့်အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ကော်မတီ GMCS ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ကချင်ပြည်နယ်ဘက်မှာတော့ခရိယံအသင်းဖွဲ့တွေကနေစုစည်းထားတဲ့စူပါဘိန်းတပ်ဖြတ်ရေးအဖွဲ့တွေကနေဘိန်းမိတ်ကိုစတင်တိုက်ဖြတ်နေရဲဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရက်ကနေထွက်ပြေးနေကြရတဲ့ရခိုင်စစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ခိုလာမြို့မှာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးပြည်내အဆင့်အပြစ်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပါတယ်ဇန်နဝါရီလ9ရက်နေ့ကဖွဲ့စည်းလိုက်တာပါအဲ့ဒီ JMCS ဖွဲ့စည်းတဲ့အစည်းအဝေးမှာထမ်းဆောင်ရမယ့်အလုပ်တာဝန်ခွဲဝေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစီစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့စစ်ပတ်ဆိုင်ရာကျင့်ဝတ်များ Code of Conduct လိုက်နာဖို့နဲ့အပြစ်ခတ်ရစီပူးတွဲစောင့်ကြည့်ရေးမှုအတိုင်းလှုပ်ဆောင်ဖို့သဘောတူကြတာဖြစ်ပါတယ်။ရှမ်းပြည်နယ်အပြစ်ခတ်ရစီပူးတွဲစောင့်ကြည့်ရေးကော်မတီကိုအရှိအလဲပိုင်းတိုင်မူဗိုလ်ချုပ်ဝင်းမင်းထွန်းကဥက္ကဋ္ဌရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီကဗိုလ်မှူးကြီးအောင်မြတ်ကဒုဥက္ကဋ္ဌဖြစ်ပြီးတော့အတွင်းရေးမှူးကတော့ဗိုလ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်ကျွဲထိုတို့ကနေဦးဆောင်ပြီးအဖွဲ့ဝင်14ဦးပါဝင်ပါတယ်
။ကချင်ပြည်နယ်မြောက်ပိုင်းပူတာအိုမြို့နယ်ဘက်မှာဘိန်းဆိုင်ပြုံးမှုတွေနဲ့တုံးဆွဲမှုတွေများပြားလာတဲ့ကြောင့်ခရိယံတင်းဖွဲ့ကလည်းစုဖွဲ့ထားတဲ့စုပေါင်းဘိန်းတိုက်ဖြတ်ရေးဖွဲ့တွေကဇန်နဝါရီလပထမပတ်ကနေစတင်တိုက်ဖြတ်နေပြီဖြစ်ပါတယ်။မူရေးစေဝါတိုက်ဖြတ်ရေးဖွဲ့ဝင်900လောက်ဟာဘိန်းပင်ရှင်းလင်းရေးစီစဉ်တွေကိုပူတာအိုမြို့နယ်နီးတဝိုက်နဲ့မချမ်းဘောမြို့နယ်နီးတဝိုက်တို့မှာဇန်နဝါရီလ20ရက်နေ့ထိလှုပ်ဆောင်နေတာဖြစ်တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။လက်ရှိမှာလုံရှာရန်စုံပီရန်မလိခပဝန်းကျင်နဲ့အင်ခါဂါဘက်ကဘိန်းခင်ဧကတရာကျော်ကိုဖျက်ဆီးခဲ့ပြီးလို့ဘိန်းတိုက်ဖြတ်ရေးဖွဲ့တွေကပြောပါတယ်အခုလိုဘိန်းရှင်းလင်းတိုက်ဖြတ်မှုတွေလုပ်နေချိန်မှာလဲဖမ်းဆီးရမိခဲ့တဲ့ဘိန်းသုံးဆွဲသူဒေသခံတွေကိုကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ဘိန်းဖြတ်စခန်းတွေမှာပို့ဆောင်ထားတယ်လို့လဲပူတာအိုဒေသခံတွေကပြောပါတယ်
လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲအနေနဲ့လွတ်တော်ကိုယ်စားလှယ်တွိတ်ဆုံမိတ်ဆက်ပွဲတရက်ကိုဇန်နဝါရီလ18ရက်နေ့မှာကျင်းပသွားဖို့ရှိတယ်လို့ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်။အဓိကအားဖြင့်လွတ်တော်ရဲ့လုပ်ငန်းတွေမွန်ပြည်နယ်လွတ်တော်၅နှစ်သက်တမ်းမှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတွေလွတ်တော်နဲ့ပတ်သက်တဲ့လုပ်ငန်းအတွေ့အကြုံတွေကိုအသစ်တက်လာမယ်လွတ်တော်ကိုယ်စားလှယ်တွေကိုမိတ်ဆက်ပေးခြင်းနဲ့ကိုယ်စားလှယ်အသစ်တွေကလည်းလွတ်တော်နဲ့ပတ်သက်ပြီးသိချင်တာတွေကိုအပြန်အလှန်မေးမြန်းနိုင်ဖို့လွတ်တော် မိတ်ဆက်အစီအစဉ်ကိုလောက်တာလို့မွန်ပြည်နယ်လွှတ်တော်ရေးရာဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်။လာမယ့်ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတော့2015ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ဦး၊မွန်အမျိုးသားပါတီက2ဦး၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီက2ဦး၊ပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးနဲ့တက်မတော်သားကိုယ်စားလှယ်8ဦးတို့တက်ရောက်ကြမှာဖြစ်ပါတယ်။
ချင်းမျိုးနယ်စုအရေးအတွက်နဲ့ပတ်သက်တဲ့ချင်းသမိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်ကလေးမျိုး EPC ဘုရားကျောင်းမှာကျင်းပခဲ့ကြပါတယ်။တကောင်ချင်းဆိုင်ရာချင်းမျိုးသားသက္ကူပြုကော်မတီ CNACC ကလည်းကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာချင်းလူမျိုး35မျိုးရှိတယ်လို့ရေးသွက်သတ်မှတ်မှုဟာအမည်ဇာလုံးပေါင်းအမှားတွေလူမျိုးမည်မဟုတ်ပဲဒေတာမည်ကိုသုံးစွဲတာရှိနေကြောင်းလိမ့်လာဆန်းစစ်ဆွေးနွေးခဲ့ကြတယ်လို့အထောက်အကူပြုကော်မတီကတာဝန်ရှိသူစလိုင်း PP ကပြောပါရတယ်။2014ခုနှစ်တကောင်စင်းဆိုင်ရာချင်းမျိုးရာထောက်ကူပြုကော်မတီအနေနဲ့မကြာခင်တွင်လူသူ့သွေးဆုံပွဲပြုလုပ်သွားမှာဖြစ်ပြီးတပ်ဆိုင်ရာဒေတာခန့်မျိုးနယ်စုတွေရဲ့ဆန္ဒအတိုင်းအတည်ပြုရယူပြီးမှဗဟိုတကောင်စင်းကော်မတီအဖွဲ့ထံကိုပြန်လည်တင်ပြသွားမယ်လို့သိရပါတယ်။
MMA Mix Martial Arts Corps ကိုခံပညာပေါင်းဆောင်ချန်ပီယံကချင်ွယ်ဘွားမြစ်ကျနစာတီအမေရိကန်နိုင်ငံသားအန်ဆန်အောင်လာဟာလာမယ့်မတ်လ18ရက်နေ့ရန်ကုန်မြို့သူဝနအားကစားရုံမှာကျင်းပမယ်ကိုခံပညာအသုံးပြုပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်ရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ One Championship လို့အမည်ရတဲ့ပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်လာခဲ့ခြင်းဖြစ်တယ်လို့အန်ဆန်အောင်လာကဇန်နဝါရီလ4ရက်နေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ကချင်တိုင်းရင်းသားအန်ဆန်အောင်လာဟာဘာမစ်ဖိုက်တန်မြန်မာစပကြီးမွေလို့လည်းအမေရိကန်နိုင်ငံသားတွေကြားမှာနာမည်ကြီးတဲ့သူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘက်ဆောင်ကိုခံပညာအသုံးပြုရှင်ပြိုင်ပွဲစဉ်25ပွဲမှာ16ပွဲအနိုင်ရရှိခဲ့သူလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရူချောင်းတလျှောက်မှာဒီဇင်ဘာလ28ရက်နေ့ကနေဇန်နဝါရီလ4ရက်နေ့ထိရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ300ကျော်ဟာအိုးအိမ်တွေကိုစွန့်ခွာပြီးမြောက်ဦးနဲ့ကြောက်တော်မြို့နယ်ကကျေးရွာတချို့မှာဒုက္ခသည်တွေအဖြစ်လာရောက်ခိုးလုံနေကြရပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြတိုက်ပွဲတွေကြောင့်နေရဲကနေထွက်ပြေးနေရတဲ့ဒုက္ခသည်တရားကျော်ခုံလုံးရမြောက်ဦးမြို့နယ်ကြည်ရပြန်ကျောက်ဆရာတော်ကဒုက္ခသည်တွေချီနေတဲ့ပတ်သက်လို့အခုလိုမြင့်ကြပါတယ
်စစ်ပြေးဒုက္ခသည်တွေက108ပေါ့အထူးသဖြင့်အခုဘုန်းကြီးကျောင်းမှာပဲရှိနေတာပေါ့သူတို့စောင်းဝတ်နေရေးတွေကတော့အလူရှင်တွေကနေလာလှူနေကြတယ်
တိုက်ပွဲဖြစ်ပေါ်ရာဒေသတဝိုက်ကကြည်ရွာသားတွေဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဇေဒီတောင်နဲ့ကြောက်တော်မြို့နယ်ကရွာမပြန်ကြည်ရွာတွေမှာဒုက္ခသည်စုစုပေါင်း300ကျော်လာရောက်ခိုလုံနေကြတာပါဒုက္ခသည်တွေကိုအရေးပေါ်ထောက်ပံ့မှုတွေလုပ်နေတဲ့ဝင်လာဖောက်ဒေးရှင်းကတာဝန်ရှိသူတို့ဖြစ်တဲ့ဥခိုင်ကောက်ဆန်ကဒုက္ခသည်တွေကိုထောက်ပံ့ပေးနေတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ကဒီအနေနဲ့နောက်ပလတ်စစ်ချာပေါ့ဆောင်းနောက်ပြီးတော့ဒီစာပေါ်လေးနောက်ငချောက်ကဲဘယ်လိုလဲဆီတာနေရကြဒီအဓိကထားပြီးတော့မှဟိုကူညီပေးပါတယ်ဒီနေ့မှာတော့ကျွန်တော်တို့ foundation အပြင် Victor Resort Foundation ဆိုတဲ့ဘုရားလူကျန်းနာရေးနောက်ပြီးတော့ကျွန်တော်တို့ Chief Chief ဒီကရေးပဲဒီမျိုးလေးအခုနောက်ကျွန်တော်တို့ဝန်လက်ဖောက်ဒေးရှင်းပေါ့
လာရှိမှာတိုက်ပွဲတွေညီသွားပြီဖြစ်ပေမဲ့ဒုက္ခသည်တွေနေရက်ကိုပြန်ဖို့စိုးရင်စိတ်တွေရှိနေကြတယ်လို့လည်းဥခိုင်ကောက်ဆန်ကစပြောပါတယ်
ဒီမှာစိုးရင်စိတ်တွေပေါ့နော်နောက်ဖြစ်ရောဒီဘက်ဝါချင်းနေမှာလို့ဆိုတော့စိုးရင်ကြောင်းကြားတဲ့စိတ်တွေတော့ဒီမှာခံစားနေရတာပေါ့အဲ့ဒီစပြေလာတဲ့ရောဂါတွေမှာဟုတ်တ
ယ်မြန်မာစိုက်တပ်ပိုင်မြဝတီသတင်းစာကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပေါ်ခဲ့တဲ့အတွက်တရားမှုတို့အပါအဝင်အရာရှိနဲ့တခြားတပ်သားတို့ကြားဆုံးခဲ့ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့ရခိုင်တပ်မတော်ကအလုံးစုံလုံးနဲ့ပြစ်စစ်တချို့သိမ်းဆည်းရမိထားပြီးရခိုင်တပ်မတော်ကိုအမြင့်ပြတ်ရှေမုံသွမ်းမယ်လို့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်ထားတယ်လို့ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကရာနဲ့ရှိပြီးကြားဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ဆက်ပြီးတော့တဘာဝဘေးဒဏ်ကြောင့်နေအိမ်တွေပြိုကျပျက်စီးပြီးဒုက္ခအတီရောက်နေကြရတဲ့ဟာခါမျိုးနဲ့အတွင်းကထောင်ထဲချတဲ့ဒုက္ခသည်တွေကနေချင်းပြည်နယ်အစိုးရရဲ့နေရာချထားရဲ့အစီအစဉ်ကိုဇန်နဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုစလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါဗျ
။တဘာဝဘေးဒဏ်တဲ့ဟာခါဒေတာခန့်အိမ်နောက်စု900ကျော်အတွက်ချင်းပြည်နယ်စိုးရရဲ့အိမ်မီနေရာတဲ့ပြန်လည်တည်ဆောက်ရေးနဲ့
เนี่ยชาติยี่สิบสิบกูไม่จีนั่นลูกคุณลูกแล้วมาบอกทวีสันนับพอทุกข์เจ้าละพี่เดี๋ยวลูกสันนับพี่หมู่กูอู้สองเด็กกูเต็มเป็นอ่ะเปลี่ยวว่าเลยที่อ่ะชอบไปเลยที่เดียวกูชอบไปเลยตัวเลยมาเจอไปเลยเจ้าสิ่งที่พี่เมย์ลูกเขาจ้องนั่นอ่ะนี่เนี่ยที่อ่างลูกไปบ้างนั่นอ่ะนี่เนี่ยที่อ่างลูกไปอ่ะตัวเนี่ยการเปลี่ยวชาติเนี่ยนี่ที่ทำมาเราไปเลยสิ่งที่มีชีวิตเป็นชาวมือบ้านกูไปเลยที่ดูดูทุกข์ทุกข์ไปเล
ော်ထဲကအိမ်နောက်စု400ကျော်ကိုအစိုးရကနေအိမ်ဆောက်လုပ်ပေးမှဖြစ်တယ်လို့ကြမ်းရှိတဲ့300ကိုတော့အစိုးရဆောက်ပေးတာထက်မိမိတို့ပါတာဆောက်လုပ်ကြမှဖြစ်ပြီးအဲ့ဒီအတွက်အစိုးရကမြေကွက်နဲ့နေအိမ်ဆောက်လုပ်မဲ့ကုန်ကြမ်းစည်ကိုချပေးမှဖြစ်ပါတယ်။အစိုးရစီစဉ်တဲ့နေအိမ်ဆောက်လုပ်သူတွေကိုဒီနှစ်မိုးမကျခင်မှာပြောင်းရွှေ့နိုင်ဖို့အစိုးရဘက်ကနေအပြီးဆောင်ရွက်ပေးမယ်လို့ပြောကြားထားပြီးမဲ့မိမိစီစဉ်တဲ့ဆောက်လုပ်မဲ့သူတွေကိုမြေကွက်ချထားပေးမှုမရှိသေးတယ်လို့အိမ်ဆောက်စည်ချပေးတာမျိုးမရှိသေးတာကြောင့်အခက်ကြုံနေရတယ်လို့ကိုတင်ဘိန်းကပြောပါတယ်။
အိမ်ခြေ300မိသားလောက်ကမိမိကိုယ်ကိုဆောက်မဲ့ဒုက္ခတွေလည်းရှိတယ်။ဒီဒုက္ခတွေကတော့သူတို့မိုးမချခင်နဲ့ဒါလည်းနေရာလေးမသေးဘူးဆိုတော့ဒီအချိန်မှာလောက်တော့မိုးကျတယ်မိုးရင်းဆိုတော့ကျွန်တော်တော့ဘယ်မှအိမ်ဆောက်လို့လည်းမရတော့ဒီတော့ဆွဲဖို့လည်းမလွယ်တော့ဘူး။
ဒီကိစ္စနဲ့ပတ်သက်လို့တော့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးငွန်စန်းကတော့ပြည်ထောင်စုစိုးရွားကိုတောင်းဆိုထားတဲ့ဘတ်ဂျက်ပမာဏတိုင်းမချပေးနိုင်လာကြောင်းအိမ်ဆောင်လုပ်ဖို့ကုန်ရက်စေးကိုမထုတ်ပေးနိုင်သေးတာဖြစ်တယ်လို့ပြောပါတယ်။ကုန်ရ
က်စေးကတော့ပြည်ထောင်စုစိုးရွားကျွန်တော်ပြည်တော်ခုတင်ခါကျော်သာသုံးမှရှိတင်တာ။သာသုံးမှရှိတင်လာတဲ့အခါသူကပြည်မလားမပေးဘူးလားသူကပြည်ထောင်စုကပြည်မှာကျွန်တော်ပြေးလို့ရအောင်ခုထိကျွန်တော်မရသေးဘူး။အခုမှဒီလမ်းလုံးကတော့ကျွန်တော်ကျူလုထားတာပတ်စံလုံးဝမရှိတော့ကျူလုထားတာ။အဲ့ဒါကတော့ခုမှပဲကျွန်တော်ပတ်စံ perfect ကြီးနေရတယ်။ဟုတ်ကဲ့။ကျွန်တော်ကျင်လာတော့ဝတ်တဘောဒါပေမဲ့ကျွန်တော်ပြောရတဲ့ပြနေတာဝတ်ပတ်ဖြစ်ပြီးလည်းမပြနေဘူး။ပစာတော့ဘွားကြမှာလို့ပြနေမှာဘွားမချတဲ့ဖြစ်တဲ့ဆိုဒီမှာတော့ဖြစ်တဲ့ပစာတ
ည်း။လက်ရှိမှာတော့အစိုးရအစီအစဉ်နဲ့နေအိမ်ဆောက်လုပ်ပေးမဲ့အိမ်တော်စု400ကျော်ထဲက200နီးပါးအတွက်နေအိမ်တွေစတင်ဆောက်လုပ်နေပြီးအချောတက်ပြီးစီးတဲ့အိမ်30လုံးရှိနေပြီဖြစ်ပေမဲ့နေအိမ်ကိုမိမိပါတာစောက်ကြမဲ့အိမ်တော်စု300ကျော်အတွက်လည်းမကြခင်ရက်ပိုင်းတွေမှာမြေကွက်တွေချစားနိုင်တော့မယ်လို့ဝန်ကြီးဦးငွန်စန်းကပြောပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးရှမ်းပြည်နယ်အဆင့်အပြစ်ခန့်ရက်စေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပြီးဖြစ်ပါတယ်
။တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါဒီစီဇန်ကိုတောက်ကြနေမယ့်နောက်ပိုင်းမှာလည်းတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ပြည်စုံလိုက်မှာဖြစ်ပါတယ်အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းတိုမီတာ30နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်မနေ့ကတောက်ကြနေမယ့်နောက်ဖက်6နိုင်ခွဲကနေ9နိုင်အထိ6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လိုင်းတိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်သမား5ယောက်ပါဝင်လူခဏဦးသေဆုံးသွားတဲ့ဘုံနေတဲ့နယ်တွေနဲ့စီစဉ်တကြတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သူကြအဖွဲ့ကကြေညာလိုက်ပါတယ်ဂျကာတာမြို့ချက်ချက်နေရာကတက်ခတ်မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတက်ခတ်တာဖြစ်ကြောင်းလဲ IS အစွန်းရောက်ဖွင့်နေဆက်နေတဲ့ AMEC သတင်းဌာနကပြောဆိုခဲ့တာပါအစီအမံကုန်တိုက်တွေဇင်ခံဟိုတယ်တွေတန်ယုံတွေနဲ့တခြားရုံးဆောင်မှုတွေရှိရနေမှာဒီကနေ့မနေ့ပိုင်းကတက်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါတက်ခတ်မှုအတွင်းကနေဒါနိုင်ငံသားတူပါဝင်ရတနုတည်ဆုံးခဲ့ကြောင်းရတပ်ဖွဲ့ကပြောဆိုခဲ့ပါတယ်စီယန်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာလွန်ခဲ့တဲ့နှစ်ရက်တုန်းကဂျာမန်ခီးသွားဆယ်ဦးတည်ဆုံးသွားခဲ့တဲ့အသေးခံဘုံးခွဲတက်ခိုက်မှုအတွက်လက်တုံပြန်တဲ့အနေနဲ့စီယန်နဲ့အီရန်နိုင်ငံကစစ်စင်ရေးတွေမှာ IS အစွန်းရောက်200လောက်တည်ဆုံးခဲ့တယ်လို့တူရကီဆိုရကပြောပါတယ်စီယန်နဲ့အီရန်နိုင်ငံမြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်အနီးကစစ်သွေးကြွပြင်းမဲ့ပေါင်း900လောက်ကိုလက်နက်ကြီးတွေတန်ချက်ကာကားတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောဆိုခဲ့တာဖြစ်ပါတယ်ကျူဘားနိုင်ငံကွန်တန်မိုပင်လယ်အော်ကအမေရိကန်ဂျင်းစကန်မှာထိန်းသိမ်းထားတဲ့ယမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တပ်ရက်ခံချက်အရယာယီနေထိုင်ခွင့်ပြုဖို့အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်သတင်းဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတူကတော့ထိန်းသိမ်းထားသူ10ဦးဒီကနေ့ရှေ့လယ်ပိုင်းဒေသပို့ဆောင်မှာဖြစ်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုထားပါတယ်။ ဆီးရီးယားနိုင်ငံကတိုက်ပွဲတွေကြားပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့စေဝါတွေဒီသတင်းပတ်စောပိုင်းပထမဆုံးအကြိမ်ပြဖို့ခဲ့ပြီးတဲ့နောက်အကူအညီပေးရင်းနှီးနေရဒီကနေ့မှလည်းမရီယာဖိုဝါကေဖရာမြို့တွေကိုထပ်မံတွားရောက်ခဲ့ကြပါတယ်
ကြတာရင်းနေညပိုင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Citric Plinklin ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ line meter 24 32 40တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.